နောက်ပြုတ်လုံးမဲ့ဆွေးနွေးပွဲတွေအတွက်အကျိုးညှိနှိုင်းတဲ့အနေနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ညီညာရေးဖော်ဆောင်ရေးကော်မတီအဖွဲ့နဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ခေါင်းဆောင်တွေဟာနိုဝင်ဘာလ10ရက်နေ့တုန်းကတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။နှစ်ဖက်တက်တွေနေရာချထားရေးအစီအစဉ်နဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအပေါ်မှာလူထုအဖွဲ့အစည်းတွေရဲ့လွတ်လပ်စွာစောင့်ကြည့်လေ့လာခွင့်ပေးဖို့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီဘက်ကတောင်းဆိုခဲ့တယ်လို့ဝန်ကြီးဦးအောင်မင်းကလည်းခွင့်ပြုချက်ပေးတယ်လို့ KNPP ပါတီခေါင်းဆောင်တွေကပြောပါတယ်။ခြေနေတွေအပြည့်စုံသိရအောင်တော့ဒီထိုင်းခြေဆိုင်တဲ့နာကိုနိုင်ကိုအင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ကြည့်အောင်ပါရှင်
။ဟုတ်ကဲ့ပါ။ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတွေနဲ့ KNPP ခေါ်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီခေါင်းဆောင်တို့ဟာနိုဝင်ဘာ10ရက်နေ့ကထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။အခုတွေ့ဆုံမှုဟာလာမယ့်ဆွေးနွေးပွဲအတွက်အကျိုးညှိနှိုင်းတဲ့သဘောဆောင်နေတယ်လို့လဲဒီအစည်းအဝေးကိုတက်ရောက်ခဲ့သူကရင်နေမျိုးရာတိုးတက်ရေးပါတီရဲ့အသွေးမှုနှစ်ဦးအောင်စမ်းမြစ်ကပြောပါတယ
်။ဒီတော့ပြန်ဆိုင်ရာဖြစ်ဆိုရဲဆိုတော့တောင်းစီဝေးမှာကျွန်တော်တို့ဒီလက်ထက်ဆံရဆံရအစည်းအဝေးကိုဘောနော်ဆံမှတ်ပြီးမှဆွေးနွေးကြဖို့လဲကျွန်တော်တို့ပြင်ပြပါတယ်။အခုကတော့ဒီတတိယကံမှာလေလေးပါဆောင်ကြည့်ဖွဲ့လို့အဲဒီမျိုးတွေဖွဲ့ဖို့လဲသူနဲ့အကျိုးပြင်းနေတာဖြစ်တယ်ပေါ့နော်။နောက်ကျွန်တော်တို့ဒီ CEO တွေပေါ့နော်ကျွန်တော်တို့ရှိမှာဒီလိုပြည်ပြည်ကြတာဒီမှာလည်းနေပတ်သက်ပြီးတော့မှဆွေးနွေးပွဲတွေနဲ့တာမှုရှိဘူးဘုံလေးလာမှုကိုသိကြတယ်လို့ပြောဆိုရတယ်ကျွန်တော်တို့ဆွေးနွေးပွဲကြိုးတော့သူကတော့ဒါတွေကိုလုံးဝလည်းလာပေါ့နော်ကျွန်တော်တို့ကြည့်ပါလေရှိမှာအဲ့ဒါကိုပြောကြတာရရှိရပေါ့နော်။အဓိကတော့တောင်းဆိုမယ် CEO တွေတို့ကျုပ်ရဲ့စစ်နေတဲ့ဘောပေါ့လေ
။ကရင်ပြည်မျိုးသားတိုးတက်ရေးပါတီဘက်ကတင်ပြချက်ပေါ်မှာဦးအောင်မင်းတို့ငြိမ်းချမ်းရေးကော်မတီအနေနဲ့အတနိုင်ဆုံးအကောင့်တွေဖော်ပေးမယ်ပြောရတယ်လို့ဦးအောင်စမ်းမြစ်ကပြောပါတယ
်။ဒါကတော့တတ်နိုင်ဆုံးပေါ့နော်ကျွန်တော်တို့နဲ့ဆွေးနွေးထားတဲ့သဘောတူညီချက်တွေကိုတတ်နိုင်ဆုံးဆွေးနွေးပြီးတော့မှအောက်ထပ်ပေါ်သွားဖို့ဆိုရင်တော့ဒါကတော့အဲ့ဒီလိုပြောသွားပါတယ်။ဆက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံနဲ့လုပ်သွားဖို့လည်းသူနဲ့ဆန္ဒရှိပါတယ်ပေါ့နော်
။ဒီနှစ်ကွန်ပိုင်းလောက်မှာကရင်ပြည်မျိုးသားတိုးတက်ရေးပါတီနဲ့မြန်မာငြိမ်းချမ်းရေးကော်မတီတို့ထပ်မံတွေ့ဆုံဖို့ရှိနေတယ်လို့လည်းဦးအောင်စမ်းမြစ်ကပြောပါတယ်။KNPP နဲ့အစိုးရကြားတမတော်ဆူရလက်ထက်1995ခုနှစ်ကအချက်16ချက်နဲ့အပြစ်ခရက်စည်ရေးသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့3လကြာမှာအပြစ်ခရက်စည်ရေးသဘောတူညီမှုပြက်ပြယ်ပြီးနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ KNPP ကကရင်ပြည်မျိုးရာတိုးတက်ရေးပါတီဟာမတ်လ9ရက်နေ့မှာမြန်မာဆူရငြိမ်းချမ်းရေးကော်မတီအဖွဲ့နဲ့အပြစ်ခရက်စည်ရေးပမာဏတွေ့ဆုံဆွေးနွေးခဲ့ပြီးဇွန်လ9ရက်နေ့မှာပြည်ထောင်စုစစ်ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့အချက်၁၄ချက်ပါသဘောတူညီလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။လက်ရှိမြန်မာအစိုးရနဲ့ကရင်ပြည်မျိုးသားတိုးတက်ရေးပါတီတို့တည်ဆောက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာဦးအောင်စိုင်းမြစ်ကအခုလိုပြောပါတယ်
။ဒီနေ့ကတော့အခုကဆွေးနွေးမယ့်စစ်တရေးဆွေးနွေးလုပ်ထားတယ်။ကျွန်တော်တို့ပြည်သူတွေကတော့ဒီစစ်တရေးဆွေးကိုဆိုင်မအောင်ရရှိကြတဲ့အနေအောင်ဆက်လုပ်သွားရှင်နေ။ဒီကနေ့မှာကျွန်တော်တို့ကအသေးပဲပြောရမယ်ဆွေးနွေးပွဲကိုဆက်လုပ်ရှင်နေ။အဲဒီကနေ့ကျွန်တော်တို့ငြိမ်းချမ်းရေးရောက်ပြီကျွန်တော်တို့ကတော့အနားရှိပါတယ်။ဒါနဲ့ဆွေးနွေးပွဲကတော့သူတို့နေနေပေါ်မှာဒီစစ်တပ်ပိုင်းကလည်းဒီကုဆွေးနွေးရေးလည်းနေတိုင်းပေါ်ပိုင်းပေါ်မြန်တော့နေနိုင်မှုရှိတယ်လို့ဆိုရပေါ်မှာမူတည်တော့ပေါ့နော်
။ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဖွဲ့ဟာဒီရက်ပိုင်းတွင်းနေမှာလူပောင်တဲ့ဒီမိုကရက်တစ်ပါတီ၊ရခိုင်ပြည်လူမျိုးရေးပါတီ ALP ဖွဲ့၊အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP ဖွဲ့၊ ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးအဖွဲ့ရဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့တွေနဲ့လည်းထိုင်းနိုင်ငံထဲမှာတွေ့ဆုံခဲ့ပါတယ်။ KNPP နဲ့ဆွေးနွေးပွဲကိုမြန်မာဆိုရဘက်ကဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဝင်9ဦးသက်ရောက်ခဲ့တယ်လို့ကရင်ပြည်တိုးတက်ရေးပါတီဘက်ကတော့ဒုတိယဥက္ကဋ္ဌဧပြီတွေ့ခေါင်းဆောင်ပြီးတော့အဖွဲ့ဝင်9ဦးသက်ရောက်ခဲ့ပါတယ်ခင်ဗျာ။